မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ19ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19.1925တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မမကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်နိုင်ငံယိုကိုဟာမားစိတ်ကမှကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်ကခီးတဲ့900ကျော်ကိုဒီကနေ့စတင်ကန်ဆင်ခွင့်ပြုလိုက်ပါတယ်။ရာဇဝတ်ပေးမှုအမျိုးမျိုးနဲ့ပြစ်ဒဏ်ကြားနေသူတချို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုမမ်းမရသတင်းအောင်နဲ့အခြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံတည်းတတိပုဂ္ဂလဝင်လာမဲ့တရုတ်နိုင်ငံသားတွေကိုတရုတ်အစိုးရကပေးတဲ့ကျန်းမာရေးထောက်ခံစာတင်ပြနိုင်ရင် e-visa လျှောက်ထားနိုင်တဲ့အကြောင်း
ဒီလိုလေဒီကစားတဲ့ဟာဘူဟန်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှဒီကျန်းမာရေးစီစဉ်မှုဆက်စည်းပြီးပါပြီ။ခုပေးကြည့်လို့ဆက်လျက်တော့ကောင်းကင်ရှိပါပြီ
။ဟိုတယ်နဲ့ခီးသွားဝင်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ရဲ့ VOA ကိုဖြေချချက်နဲ့ဒူနာဆရာမှာပါ။တစ်ဆက်တည်းဒီကိုရိုနာဗိုင်းရပ်စ်ကဘာလုံးကိုကူးစက်ပြန့်နှံ့မသွားအောင်ထိန်းချုပ်နိုင်ရေးနိုင်ငံတွေကြားမှာသတင်းချက်တွေလက်တွေဖလှယ်ဖို့ WHO နဲ့ပညာရှင်တွေကတိုက်တွန်းထောက်ပြကြတဲ့အကြောင်းနဲ့ဒူပြည်ထောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဖွဲ့လိုက်ပါလာတဲ့ရဟတ်ရင်ရခိုင်ပြည်နယ်ကအပြန်မှာလက်နက်ငယ်နဲ့အပြစ်ခံရတဲ့ဆိုတဲ့အကြောင်းကိုလည်းနားဆင်ရမှာပါ။လာမယ့် AV လာတဲ့ American ပြည်ထောင်စု Washington DC မှာကျင်းပမယ့်နိုင်ငံချင်းချင်းကြားအငင်းပွားမှုတွေဖြစ်ရှင်တဲ့အပြည်ပြည်ဆိုင်ရာတရုတ်ပြတရခွင်ပြိုင်ပွဲကိုတော့မြန်မာနိုင်ငံကမန္တလေးတက္ကသိုလ်ဥပဒေကြောင့်သာတင်ကရှင်ပြိုင်ဖို့ရှိတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်ရပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်။
ဂျပန်နိုင်ငံယိုကိုဟာမားစိတ်ကမ်းမှကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်ကခီးတဲ့ရာနဲ့ချီကိုဒီကနေ့စတင်ကန့်ဆင်ခွင့်ပြုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှဆိုးရိမ်မှုနဲ့ဖေဖော်ဝါရီလ9ရက်နေ့ကတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess သင်္ဘောကြီးပေါ်ကခီးတဲ့900လောက်ကိုဒီကနေ့ကန့်ဆင်ခွင့်ပြုလိုက်တာပါ။ဗိုင်းရပ်စ်ပိုးမရှိဘူးလို့စစ်ဆေးတွေးရှိတွေ့သူတွေကကန့်ဆင်ခွင့်ပြုတာဖြစ်ပါတယ်။တရင်းနှစ်ပတ်ကြာခီးတဲ့တွေကိုကန့်ဆင်ခွင့်မပြုဘဲတီးခြားခွဲထားပေမဲ့သင်္ဘောပေါ်မှာပိုးကူးဆက်သူ940ကျော်အထိတိုးလာနေတာကြောင့်ဂျပန်အစိုးရရဲ့ကင်တွေပုံအပေါ်ဝေဖန်မှုတွေရှိပါတယ်။ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒေဆူဂါကတော့ဒီကနေ့အခုလိုကာကွယ်ပြောကြားသွားပါတယ်
။ဒီတိုင်းတို့ကの緊急性そのまいてワークインとして感染拡大の防止に向けて。
လက်ရှိအရေးပေါ်ဆောင်ရွက်ရမယ့်အခြေအနေမှာဂျပန်ကပိုးကူးဆက်ပြန့်နှံ့မှုကိုကာကွယ်နိုင်ဖို့လိုအပ်သမျှအပြည့်အဝဆောင်ရွက်ခဲ့ပါတယ်။လူအခွင့်အရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးဆောင်ရွက်ခဲ့တယ်လို့တင့်တော်တဲ့ဆောင်ရွက်မှုတွေလုပ်ဖို့တက်ဆိုင်ရာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒေဆူဂါကပြောကြားခဲ့တာဖြစ်ပါတယ်။တင်မော့ဘော်ကအမေရိကန်ခီးတဲ့300ကျော်ကိုအမေရိကန်အစိုးရကတနင်္လာနေ့ကကဲထုတ်ခဲ့တယ်လို့ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊ဟောင်ကောင်စတဲ့တခြားအစိုးရတွေကလည်းသူတို့နိုင်ငံသားတွေကိုကဲထုတ်ဖို့စီစဉ်နေကြပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ2004ယောက်ရှိသွားပြီလို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်1949ယောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောကြားတဲ့အတွက်စုစုပေါင်းတရုတ်နိုင်ငံထဲမှာပိုးကူးစက်နေသူ9400ကျော်ရှိသွားပါပြီ
။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်15ဦးတွေ့တဲ့အတွက်စုစုပေါင်းရောဂါပိုးကူးစက်ခံရသူ46ဦးရှိပြီဖြစ်ပါတယ်။ဒီကနေ့ကူးစက်တဲ့အထက်က73ဦးကတောင်ကိုရီးယားရဲ့သရုပ်ထအကြီးဆုံးမျိုးဖြစ်တဲ့ဒေဂူးမျိုးတစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားယောဂထင်းချုပ်ကာကွယ်ရေးဌာန KCDC ကပြောပါတယ်။လူ1000ကျော်လောက်ကိုယောဂပိုးကူးစက်ခြင်းရှိမရှိစောင့်ကြည့်စစ်ဆေးနေပြီးတော့တန်တရာလူနာတွေကိုတီးခြားခွဲထားတယ်လို့ယုံဟပ်သတင်းဌာနက KCDC စီးရင်တွေကိုကိုးကားပြီးတော့ပြောပါတယ်။တရုတ်နိုင်ငံကစတင်ကူးစက်ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကြောင့်လူပေါင်း1000ကျော်သေဆုံးပြီးတော့9500လောက်ယောဂကူးစက်ခံထားရပါတယ်။ဒီလိုယောဂပိုးကူးစက်တာကြောင့်တရုတ်ရဲ့ကုန်သွယ်ဘဲတောင်ကိုရီးယားနိုင်ငံစီးပွားရေးကိုလည်းအကြီးအကျယ်ထိခိုက်စေခဲ့တာပါ။ Hyundai နဲ့ Kia တို့လိုတောင်ကိုရီးယားကားဆက်ယုံတွေမှာလည်းတရုတ်ကပေးပို့တဲ့ဆက်ပစ္စည်းအစိတ်အပိုင်းတွေပြတ်လတ်နေတာကြောင့်ကားထုတ်လုပ်မှုကိုလျှော့ချရပ်ဆိုင်းထားရပါတယ်။တရုတ်ကကမ္ဘာပေါ်မှာစီးပွားရေးအရာဒုတိယအကြီးဆုံးဖြစ်နေတဲ့အတွက်တရုတ်နဲ့အနီးကပ်ကုန်သွယ်မှုလုပ်နေတဲ့တောင်ကိုရီးယားအနေနဲ့အခုလိုစီးပွားရေးလုပ်ငန်းတွေအနည်းနဲ့အများထိခိုက်မှာရှောင်လွှဲမရနိုင်ဘူးလို့တောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်မြုံပြွန်ကအင်္ဂါနေ့ကပြောတဲ့အကြောင်းကိုယုံဟပ်သတင်းကဖော်ပြပါရယ်အခြေအနေတွေကထင်ထားတာထက်ပိုဆိုးလာနိုင်တာကြောင့်စီးပွားရေးအတွက်အရေးပေါ်ဆောင်ရွက်ချက်တွေမဖြစ်မနေလှုံ့ဆော်ဖို့လိုအပ်နေပြီလို့သမရမွန်ကြီးအင်္ဂါနေ့ကပြောဆိုထားပါရယ
်ရာဇဝတ်ပြစ်မှုအမျိုးမျိုးနဲ့ပြစ်ဒဏ်ကြားနေသူတချို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကလူငင်းချမ်းသာခွင့်ပေးလိုက်ပါရယ်အဲ့ဒီအထက်မှာ တမနာဟောင်းဘရက်အိုဘားမားရဲ့လက်လက်သွားတဲ့အထက်လွှတ်တော်အမတ်နေရာကိုရောင်းစားဖို့ကြိုးစားခဲ့သူအုပ်ချုပ်ရေးမှူးဟောင်းတယောက်လည်းပါပါတယ်။ဥပဒေချိုးဖောက်လို့ထောင်ချနေသူတွေကထောင်ဒဏ်14နှစ်ချခံထားရတဲ့အီလီနွိုင်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းရော့ဘလာဂိုဂျေဗစ်ကိုထောင်ဒဏ်၈နှစ်အကြာမှပြန်လွတ်လာတာဖြစ်ပါတယ်။ဘလာဂိုဂျေဗစ်ရဲ့ဇနီးပက်ထရီရှာကသူ့ခမုန်းကိုပြန်လွတ်ပေးဖို့ရုပ်မြင့်တန်ကြားပေါ်မှာမြစ်တာရက်ခဏသူ့တွေးခဲ့ရကြောင်းနဲ့ထရမ့်ရဲ့ Celebrity Apprentice ရုပ်သံအစီအစဉ်မှာပါဝင်ခဲ့မှုကြောင့်သမ္မတထရမ့်ကသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။ဘလာဂိုဂျေဗစ်အပေါ်ဖြစ်တဲ့ကတိတ်ကိုပြင်းထန်လွန်ပြီးတော့အဓိပ္ပာယ်မရှိဘူး။၈နှစ်တောင်ကြာအောင်အကျဉ်းချခံခဲ့ရပြီးအခုတော့သူ့ရဲ့မိသားစုစီပြန်သွားနိုင်ပြီလို့သမ္မတထရမ့်ကဆိုပါတယ်။အင်္ဂါနေ့တုန်းကဒီသမ္မတထရမ့်လူငင်းချမ်းတာခွင့်ပေးလိုက်သူတွေထဲမှာအခွန်ရှောင်းတာအပါအဝင်ရာဇဝတ်ပြစ်မှုရှင်းမှုနဲ့ထောင်ချနေတဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာမင်းဟောင်းဘာနီကက်ဂရစ်စတော့ရှယ်ယာတွေကိုမတမာတဲ့နီးနဲ့အများရအောင်လုပ်ခဲ့တဲ့မိုက်ကယ်မစ်ကန်လွန်ခဲ့တဲ့နှစ်ဆယ်စုနှစ်20လောက်ကလက်ပေးလက်ယူမှုနဲ့ထောင်ချခံခဲ့ရတဲ့ San Francisco 49 years ဂျေးဇာဘောလုံးအသင်းပိုင်ရှင်ဟောင်းအက်ဒဝတ်ဒီပါတိုလိုဂျူနီယာတို့လည်းပါဝင်ပါတယ်
American သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံမိတ်ဆွေ Roger Stone ကိုအပြစ်ပေးဖို့ကြိုးပမ်းနေတာတွေကိုအဆုံးသတ်ဖို့သမ္မတထရမ့်ကပြောနေပြီးမှစီရင်ချက်ချမဲ့တရားခွင်ကိုရှေ့ဆိုင်ပေးမှာမဟုတ်ကြောင်းပြည်ထောင်စုတရားသူကြီးကပြောဆိုလိုက်ပါတယ်။စီစဉ်ထားတဲ့အတိုင်းကြတာပြီးနေမှာစီရင်ချက်ချမဲ့အကြောင်းတရားသူကြီး Amy Berman Jackson က Stone နဲ့သူ့ရဲ့အကျိုးဆောင်ရှင်တွေနဲ့အင်္ဂါနေ့ကတယ်လီဖုန်းဆက်ဆွေးနွေးရမှာပြောဆိုလိုက်တာပါ။ဒါပေမဲ့တရားခံရှင်တွေကတရားခွင်အစ်စ်ကြားနာဖို့ခွင့်တောင်းခဲ့တဲ့အတွက်စီရင်ချက်အရာပြည်တံစတင်ကြခံရမယ့်အချိန်ကိုဆိုင်ကောင်ဆိုင်ထားမဲ့သဘောမျိုးကိုလည်းတရားသူကြီးကပြောခဲ့ပါတယ်။ပြီးခဲ့တဲ့တရားခွင်မှာလိုက်ပါဆောင်ရွက်ခဲ့တဲ့ခုံတမာတိအဖွဲ့ခေါင်းဆောင်ဟာတိတိတတ်တာပြလိုက်လို့နဲ့ဆိုပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာပြောဆိုလိုက်သလို American ရုပ်သံဌာန Fox News သုံးသပ်သူတယောက်ကလည်းတရားခွင်အစ်စ်မှာစစ်ဆေးတဲ့အကြောင်းမှတ်ချက်ပေးခဲ့တဲ့အပေါ်မှာသမ္မတကတွစ်တာမှာအင်္ဂါနေ့ကထပ်ပြီးတော့ဖြန့်ဝေလိုက်ပြီးတဲ့နောက်မှာတရားခံရှင်တွေကအမှုကိုပြန်စစ်ဆေးဖို့ရှောက်လေခဲ့ရပါ Roger Stone ကိုပြစ်ဒဏ်စီရင်မယ်ဆိုရင်သမ္မတ Trump အနေနဲ့လူငင်းချမ်းတာခွင့်ပေးဖို့အစီအစဉ်ရှိမရှိသတင်းတောက်တွေကမေးတာမှာတော့သူကဒါကိုစဉ်းစားမထားရသေးကြောင်းပြောဆိုခဲ့ပေမဲ့ Stone ဟာမမျှမတပြုမှုခံရတယ်လို့ယူဆကြောင်းသမ္မတ Trump ကပြောဆိုခဲ့ပါတယ်
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်တယ်ဟုတ်တယ်ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်American ပြည်ထောင်စုမှာလာမယ့် November ကျင်းပမယ့်သမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့ကြိုးစားနေကြတဲ့ Democratic Party ကိုယ်စားလှယ်လောင်း6ယောက်ကြားစကားအခြေခံလူပွဲကို Nevada ပြည်နယ်မှာဒီကနေ့ညကျင်းပမှာဖြစ်ပါတယ်။ Iowa နဲ့ New Hampshire ပြည်နယ်တွေမှာကျင်းပခဲ့တဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာအနိုင်ရထားကြတဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders နဲ့ Indiana ပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg တို့ကထောက်ခံမှုအရှိန်ကိုဆက်ထိန်းချနိုင်ဖို့ကြိုးစားကြပါလိမ့်မယ်။New Hampshire ပြည်နယ်ကပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာတတိယနေရာရထားတဲ့ Minnesota ပြည်နယ်အထက်လွှတ်တော်အမတ် Amy Klobuchar ကလည်းဒီကနေ့ညစကရေလူပွဲမှာမဲဆန္ဒရှင်တွေကိုဆက်လက်ဆွဲဆောင်ပြီးတော့ Nevada ပြည်နယ်မှာစနေနေ့ကျင်းပမဲ့ပါတီတွင်သမ္မတလောင်းရွေးပွဲမှာအနိုင်ရအောင်လို့စကားအခြေတင်လူမယ်လို့မျှော်လင့်ရပါတယ်။အစောပိုင်းကအတော်လေးထောက်ခံမှုရခဲ့ကြတဲ့ဒုသမ္မတဟောင်း Joe Biden နဲ့Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့အတွက်လည်းသူတို့အပေါ်ထောက်ခံမှုပြန်လည်ရရှိအောင်လုပ်ဖို့အတွက်ဒီကနေ့ညစကားဆက်ထိုးပွဲကအခွင့်အလမ်းဖြစ်ပါတယ်။ဒီနေ့ည Las Vegas မြို့မှာကျင်းပမဲ့ပွဲမှာထူးထူးခြားခြားပါဝင်လာသူကတော့ New York မြို့တော်ဝန်ဟောင်း Michael Bloomberg ဖြစ်ပါတယ်။သူ့ကိုယ်ပိုင်ငွေဒေါ်လာတန်းချီသုံးပြီးရွေးကောက်ပွဲမဲဆွယ်ရုပ်တံကြော်ညာတွေနဲ့မဲဆွယ်နေတဲ့ဘီလီယံနာတထည်ကြီး Michael Bloomberg ဟာလူလူသဘောထားစစ်တမ်းတွေမှာထောက်ခံမှုတော်တော်ရလာနေပါတယ်။ပြီးခဲ့တဲ့ပြည်နယ်နှစ်ခုအပါအဝင် Nevada နဲ့ Town Carolina ပြည်နယ်တို့မှာလုံမဲ့ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာသူဝင်မပြိုင်နိုင်မဲ့မတ်လ3ရက်နေ့ကြာရင်ကျင်းပမဲ့ပြည်နယ်14ခုမှာကျင်းပမဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာတော့အနိုင်ရဖို့အာရုံစိုက်မဲဆွယ်နေတာဖြစ်ပါတယ်။
ပရဟိတလုပ်ငန်းတွေလုပ်နေတဲ့နာမည်ကျော်တထေးကြီး Osman Kavala ကိုနိုင်ငံတော်အကြီးအကဲပြည်အောင်လုပ်မှုဆွဆွဲခြင်းနဲ့တရားစွဲထားတာမှာအပြစ်မရှိကြောင်း Istanbul တရားရုံးက ဆုံးဖြတ်ခဲ့ပြီးတဲ့နိုင်ပိုင်းအကြမှာပဲတူရကီအစိုးရရှိနေတွေကသူ့ကိုဖမ်းဝရမ်းထုတ်ပြန်လိုက်ပါတယ်။ကာဗာလာကိုအပြစ်မရှိကြောင်းအင်္ဂါနေ့ကဆုံးဖြတ်ခဲ့တဲ့အပေါ်လူ့အခွင့်အရေးအဖွဲ့တွေကတော့ဒါဟာတူရကီနိုင်ငံမှာလူ့အခွင့်အရေးနဲ့တရားစီရင်ရေးတိကျလွတ်လပ်တာကိုပြတဲ့ထူးထူးခြားခြားဖြစ်ရဲဆိုပြီးတော့ဝမ်းသာကြိုဆိုခဲ့တာပါ။ကာဗာလာနဲ့အတူဆွဆွဲခံခဲ့ရသူရှိဦးရဲ့အမှုမှာခိုင်မာတဲ့တက်တီအထောက်အထားမရှိဘူးဆိုပြီးတရားရုံးကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူတို့အားလုံးဟာပြီးခဲ့တဲ့2013ခုနှစ်တုန်းကလက်ရှိသမ္မတရစက်ထာရစ်အာဒိုဝန်ဝန်ကြီးချုပ်အဖြစ်တာဝန်ယူထားချိန်နိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်အောင်စီစဉ်လှုပ်ဆောင်မှုထောက်ခံအားပေးမှုဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့တာဖြစ်ပါတယ်အစ္စတန်ဘူမြို့ကအစိုးရရှိနေတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ကာဗာလာကို2016ခုနှစ်စစ်အာဏာသိမ်းမှုဖြစ်ရက်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးတော့အခုလိုဖမ်းဝရမ်းထုတ်တာဖြစ်ကြောင်းပြောပါရတယ်။ဒါအပြင်တရားရုံးကအပြစ်မရှိကြောင်းဆုံးဖြတ်ချက်ကိုလည်းအယူခံဝင်သွားမယ့်အကြောင်းအစိုးရရှိနေတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရဲ့ရှင်။
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကြော်ညာအားကောင်းတဲ့ဂျမ်းမာရီနဲ့မညီညွတ်တဲ့အစားအစာတွေကြောင့်အနာဂတ်ကလေးငယ်တွေရဲ့ဂျမ်းမာရီအန္တရာယ်ရှိတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆယ်ကျော်သက်ဂျမ်းမာရီဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ် WHO ကမ္ဘာဂျမ်းမာရီအဖွဲ့ UNICEF အဖွဲ့နဲ့ Lancet ဆေးသိပ္ပံချန်နယ်တို့ရဲ့တာဝန်ပေးချက်နဲ့တီးခြားလွတ်လပ်တဲ့သိပ္ပံပညာရှင်40ကအစီရင်ခံစာပြုစုခဲ့ကြတာပါရာသီဥတုပြောင်းလဲမှုတဘာဝပတ်ဝန်းကျင်ပျက်စီးယိုယွင်းလာမှုကလေးတွေကိုပြစ်မှတ်ထားအမျက်ထုတ်ဖို့ရည်ရွယ်တဲ့ကြော်ညာတွေကြောင့်ကမ္ဘာတဝန်းကကလေးတွေအဝလွန်ပြဿနာဖြစ်နေတယ်လို့အစိုးရခန်းစာထဲမှာထောက်ပြထားပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေတွေကိုရှူရှိုက်နေကြရတဲ့ကလေးငယ်တွေအခုတည်းကတက်ရောက်မှုတွေကိုခံစားနေကြရပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။မိုးခေါင်မှုရေကြီးမှုအပူလိုင်းဖြတ်မှုလို့ပြင်းထန်တဲ့ရာသီဥတုအခြေအနေငှက်ဖျားယောဂတုတ်ကွေးယောဂလိုကူးစက်မြန်တဲ့ယောဂတွေကိုကမ္ဘာတဝန်းခန်းစားနေကြရတယ်လို့အစိုးရခန်းစားကိုဦးဆောင်ရေးသားသူဗမောက်ခအန်သနီကော့စတယ်လိုကပြောပါရယ်ဆင်းရဲတဲ့နိုင်ငံတွေမှာကလေးငယ်တွေရဲ့ကျန်းမာရေးကိုအာရုံစိုက်နိုင်ဖို့အဝေးကြီးလိုနေသေးတယ်လို့သူကထောက်ပြပါရယ်ချမ်းသာတဲ့နိုင်ငံတွေမှာလည်းကျန်းမာရေးအန္တရာယ်ဖြစ်စေတဲ့ကာဗွန်တန်းငွေရှူရှိုက်နေကြရတဲ့အတွက်ကလေးတွေရဲ့အနာဂတ်ကျန်းမာရေးကိုချိန်ချောက်နေတယ်လို့ဗမောက်ခကော့စတယ်လိုကပြောပါရယ်ကလေးငယ်တွေဆယ်ကျော်သက်တွေကိုအဓိကရည်ရွယ်ပြီးတော့တခြားများတဲ့အချိုးရည်တွေကျမ်းမာရေးနဲ့မညီညွတ်ပေမဲ့အသင်စားနိုင်တဲ့အစားအသောက်တွေ၊ဆက်လက်တွေ၊အရက်တွေ၊ဂိမ်းတွေ၊လောင်းကစားတွေကိုကြော်ညာနေကြတာကြောင့်ကလေးတွေရဲ့ဖွံ့ဖြိုးမှုနဲ့ကျန်းမာရေးကိုချိန်ချောက်နေတယ်လို့အစိုးရခန်းစာထဲမှာမီးမောင်းထိုးပြထားပါတယ
်။အရှေ့အာဖရိကဒေသယူဂန္ဒာနိုင်ငံမှာကျိုင်းကောင်အုံချိန်ချောက်မှုအန္တရာယ်နဲ့တွေ့ကြုံနေရပါတယ်။အိန္ဒိချင်းကန်ညာနိုင်ငံကတဆင့်ရောက်လာတဲ့ဒီကျိုင်းကောင်အုပ်ကိုယူဂန္ဒာအစိုးရကဒေါ်လာ5သန်းကုန်ကျခံပြီးတော့နှိမ်နှင်းတိုက်ဖြတ်သွားဖို့စီစဉ်ထားပါတယ်။ယူဂန္ဒာမှာလူငယ်တဲ့နှစ်ပေါင်း80ကျော်ကကျိုင်းကောင်ပြည်ထနာကိုကြီးကြီးမားမားရင်ဆိုင်ခဲ့ရပြီးကောက်ပဲတိနံတွေပျက်စီးဆုံးရှုံးခဲ့ပူပါတယ်။ကျိုင်းကောင်တက်တန်းရအခုဝင်လာတဲ့ကျိုင်းကောင်အုပ်ကတိတ်မကြခင်မှာတည်ဆုံးမယ်လို့ခန့်မှန်းထားပေမဲ့ဥရေကတဆင့်နောက်ထပ်ကျိုင်းကောင်တွေ10ရက်ကနေ14ရက်အတွင်းမှာအတိတ်ပေါက်ဖွားမှာဖြစ်တဲ့အတွက်ဒါကိုထိန်းချုပ်သွားဖို့စီစဉ်ထားတယ်လို့တာဝန်ရှိသူတဦးကပြောပါတယ်ရှင
်။ပေါ်ထူးနဲ့ညနေခင်းထိတ်တန်းရောင်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမျှသတင်းအောင်လို့ပြောပြပေးခဲ့ကြတာပါရှင်။ခုညနေခင်းသတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲမှာပြည်တော်စုဝန်ကြီးလိုက်ပါလာတဲ့ရဟတ်ရင်ပြစ်ချခံရတဲ့အကြောင်းကိုပြောပြပေးကြပါမယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဖွဲ့လိုက်ပါလာတဲ့ရဟတ်ရဟာရခိုင်ပြည်နယ်မြောက်ပိုင်းကအပြန်မှာဒီကနေ့စနစ်နဲ့အပြစ်ခံရပါတယ်။ဒါပေမဲ့ဝန်ကြီးပါဝင်ရဟတ်ရင်ပေါ်လိုက်ပါသူတဦးတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ဒီသတင်းအသေးစိတ်ကို VOA သတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာအစိုးရဖွဲ့လိုက်ပါလာတဲ့ရဟတ်ရင်ကိုရခိုင်ပြည်နယ်မောင်တော်နယ်ဗုဒ္ဓတောင်ခရီးစဉ်မှာအပြန်ဗုဒ္ဓတောင်မြို့နယ်ဘက်မှာတနတ်နဲ့ပြစ်ခတ်ခံရတယ်လို့တပ်မတော်ပြောရေးစုခွေးရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်။ဒီနေ့မနေ့ကျွန်တော်တို့ဒေါက်တာဝင်းမြတ်အေးကဗုဒ္ဓတောင်ခရီးစဉ်မှာအဲဒီနေ့မနေ့ဆယ်နိုင်50ဆယ်နိုင်45လောက်မှာပြစ်ခတ်တာဖြစ်ပါသေးတယ်။ဖြစ်တယ်ကလည်းဗုဒ္ဓတောင်အသွားဖြစ်တဲ့ထိခိုက်ဒဏ်ရာရှိနေမရှိဘူး။တိုင်းရင်ကတော့ကျွန်တော်ဝမ်းပိုက်တိုင်းကိုမချက်ချပါနဲ့အဲဖူးစည်းတောင်ကိုအောင်မြင်စွာမြင့်တက်နိုင်ကြပါတယ်ပြီးတော့သူခီးစည်းတိုင်းကိုဆက်လုပ်ပါတယ်ပြီးတော့ကျွန်တော်တို့ဖူးစည်းတောင်ကနေပြန်ထွက်သွားကြစစ်တွေကိုမြင်းညက်နေ၃နာရီမှပြန်ရောက်ပါလို့အဲ့ဒီရဲ့ကျင်းရှင်းပါတယ်ဘာလို့ကြာသွားလို့ဖူးစည်းတောင်မောင်းတော့ပဲတော့ဘာတက်ရဟိုင်းပဲသွားတာများပါတယ်ဗျနောက်ထပ်ပြောအဲ့ဒီကလည်းပြစ်ခတ်နေကြတယ်အဲ့ဒီမှာဖူးစည်းတောင်ကနေမောင်းတော့လို့အဲ့ဒီဒီလိုရသေးတောင်လို့အဲ့လိုသွားနေကြတက်ရဟိုင်းရဟိုင်းရဟိုင်းကိုတော့အောက်ကနေပြောကြကျွန်တော်ရခိုင်ရွာတွေထဲမှာရှိနေတယ်ဒီလိုအမှန်တန်ကြီးကတော့အဲရဟိုင်းမြင်းမြင်းမြင်းဒီကလမ်းပြနေချာ
ဒီပြကမှုဖြစ်စဉ်တွင်ရဟယင်တစ်ချက်ထိခိုက်မှုရှိပြီးထိခိုက်တန်ရာရရှိမှုတော့မရှိဘူးလို့ဆိုပါတယ်စေရေးတိမ္မာနေဆိုင်ရခိုင်ပြည်နယ်ဘက်မှာတမရော်ရဟယင်တွေကိုအေအေဘက်ကမကြာခဏပြကမှုတွေလှုပ်ဆောင်နေတယ်လို့တမရော်ဘက်ကပြောပါတယ်ဒီပြကမှုမှာရခိုင်နယ်နဲ့ကိုင်အေအဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုဖို့ကတော့အေအေပြောရေးဆိုခွင့်ရှိသူကိုပြည်ဦးအေကနေစူးစမ်းဆက်သွယ်နေစေဖြစ
Lego Sapiro Nasin Jayabame. Tio Nangangani Nimanangango, Tati Pokala season at Layame Dure, Tio Suyaga, Tio Wind Topi, the Jama Y Takaza, Dinja Naye, Ibiza, Shouta Nainello, Hotel Nakido, Winji Tanaga, Tiganitri, Topia Mare, COVID 19. Virus Gusset Pianbarago, Tenchopo, Josare, and Ninet, Nananganja, Pianlankis, and Rikita, Yasan Tade, Makulo, Topian Gerava, Namaki, Long and Rigaro, Kuche, Matio, Nangan, Darigo, Wingwin, Pira, Yatta, the Nelu, a Jambujara, Rilashiva, a Dangor of you, Idrinda, Gozo, Teka, the Dimpi Portavarisha.
Dio Ki Dwari, Dua Kis, and Sonya Yarigo, Nanangan, Pianlan, Sanga Tavi, me, Jamai, Tokansa, Timbia, Namasoin, Dio Ki Dwarika, E Visa.
ชาวท่านนายเจ้าฮอเตลนี่คีตั้วละอยู่วินิธานะกะดุติยาหญ่นจ้าให้หมู่เจ้าอู้อ่องอีหันกะเปล่าบาเดแต่ตอนนี้ละเจ้าคีตั้วกုံนี่ก็ว่าสมมุติไม่ไปหรอกตลอดเลยอินดิวิดวลไลน์แอปอันนี้ใช่ป่ะแต่ตัวมันตันยงหมู่อีวีซ่าชอบอยู่มาวนยอมละนะสุดท้ายเนี่ยลาลุยะได้อีตาขึ้นเลยนะไอ้หนูลาไม่รู้เลยลาลุยะได้ลาลุไม่เอารู้จังหวะเดี๋ยวตลอดเลยอีวีซ่าจังคาเลยอ่ะอีวูหันบาเนี่ยก็เป็นมาตัวเจ้ามาอีกทีนึง
ဒီဟိုဟန်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှာဒီကျမ်းမာအစီအစဉ်ကိုဆက်ဆက်ပြီးပါပြီးခုပေးပြီးနေတော့တလေးရတော့ကတိရှိပါဘူးဆိုတော့ဖောက်ခံတယ်မှာတောင်းလိုက်ပါဘူး။ဒီလိုဆိုရကိုယ်တိုင်ကသူ့နိုင်ငံသားတွေကိုပြပခီးစဉ်တွေမရောက်ချဖို့တရုတ်ခီးသွားလုပ်ငန်းကုမ္ပဏီတွေကိုဇန်နဝါရီ26ရက်မှာအတည်ပြုထားပါတယ်။ဒါကြောင့်ဤဗီဇာနဲ့တရုတ်နိုင်ငံဘက်ကဝင်ရောက်လာသူတွေဟာလည် ပြောင်းမပေးပါဘူးဆိုပြီးတော့ဆိုအချင်းများမယ်အနှက်ဖက်နိုင်ငံအကျိုးတက်ပါဒါအနည်းငယ်မှာကျမ၏ဗီဇာတွေဗာရီဗီဇာကဥမာစီးပွားရေးရလာမယ်သူကိစ္စရှိတယ်အဲ့ဒါဆိုရင်တော့ဗီဇာချက်ချင်းစီးပြီးကျိုးတွေပြင်ဆင်ပြီးလာလို့ရတယ်အဲ့ဒါလည်းလို့တူရစ်ဇင်တူရစ်ဗီဇာဆိုရင်ဘယ်သူမှမပေးသင့်ဘူးမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းတောင်ရှိသူတို့ဖြစ်တဲ့ဦးအေးကျော်ပြောသွား
ောင်းလဲမရှိရကြောင်းခရီးစဉ်တွေယာယီဆိုင်ရထားတာကိုလက်ခံကြောင်းမြန်မာနိုင်ငံအယ်လန်းညွန်အသင်းဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ်
ဒီရတာကိုပြရတော့မင်းလေးကြီးကြတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ဒီမျိုးသားလုံးဂျူစီမနဲ့ရှင်တော့ကျွန်တော်တို့ကဝင်ငွေကြီးကြတဲ့အဓိကအခုလိုမျိုးကျန်းမာရေးကိုစတဲ့အချိန်ဒီကုမှာဟိုကုနိုင်ငံငါလူတွေရဲ့ဟိုဖိတ်ဘူးကဟိုနည်းနည်းရော့နေတယ်လို့ကျွန်တော်တို့ကတော့ဟိုလက်ခံတယ်။ဆိုတော့ဒီလိုလို့ဆိုရင်အရေးတောင်းလိုက်တာတော့ကျွန်တော်တို့ကတော့လက်ခံတယ်။ဟိုအစ်စားပိုစစ်ပစ်ရှင်တော့ကျွန်တော်တို့ယူပါတယ်။
ပြည်တွင်းကိုနိုင်ငံခြားဧည့်သည်တွေဝင်ရောက်မှုက2019မှာ2018ထက်38ရာခိုင်နှုန်းတိုးလာပါတယ်။အလုံသမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝင်ကြီးဌာနကအချက်အလက်တွေရဆိုရင်တရားဝင်ဗီဇာနဲ့လာတဲ့နိုင်ငံခြားသားအရေအတွက်ဟာ2019ထဲမှာ2တန်းကျော်ရှိပြီးအဲ့ဒီထဲမှာတရုတ်နိုင်ငံသားက9သိန်းကျော်နဲ့အများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ကူးစက်လာခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပြီးဖေဖော်ဝါရီ19ရက်မနက်ပိုင်းစင်းအရဆိုရင်လူပေါင်း9000ကျော်ကျော်ရှိပါတယ်။ဒါကကမ္ဘာလှည့်အပျော်စီးသမော Diamond Princess ပေါ်ကကူးစက်ခံရသူအယောက်942ယောက်ရဲ့စည်ရင်းကိုပါထည့်တွက်ထားတာဖြစ်ပါတယ်။ပိတ်ဆုံးသူကတော့တရုတ်နိုင်ငံမှာအများဆုံးဖြစ်ပြီးစုစုပေါင်း2000ကျော်ရှိလာပြီဖြစ်ပါတယ်
။ကိုဇော်ထက်တင်ပြခဲ့တာပါရှင်။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေအရေးအတွက်တိုးလာနေတဲ့အတွက်ယောဂကူးစက်သူတွေတွေ့နေရတဲ့နိုင်ငံတွေအနေနဲ့သတင်းအချက်အလက်တွေဖလှယ်ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ဒီကမ္ဘာလုံးကိုယောဂပိုကူးစက်ပြန့်နှံ့မသွားအောင်ထိန်းချုပ်ရေးအတွက်နိုင်ငံတွေကြားမှာသတင်းအချက်အလက်ဖလှယ်မှုကသိပ်ကိုအရေးကြီးတယ်လို့လည်းထောက်ပြကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက် Julie Davot ပြပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာတော့ဒီယောဂကူးစက်မှုကြောင့်သေဆုံးသူ2000ကျော်အပါအဝင်ကူးစက်ခံရသူ9000ခွဲကျော်ရှိနေတာပါကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကအခုလိုသတိပေးပါတယ
် At the moment we don't have enough data
ကိုရိုနာဗိုင်းရပ်စ်ဘယ်လောက်ပြင်းထန်တယ်ဆိုတာနဲ့သေဆုံးမှုလုံးဘယ်လောက်ရှိတယ်လဲဆိုတာနိုင်စင်ကြည့်ဖို့ယောဂနိုင်ငံအပြင်ဘက်မှာဘယ်လောက်ကူးစက်ထားတယ်လဲဆိုတဲ့သတင်းအချက်အလက်တွေလက်ရှိမှာအလုံးလောက်မရသေးပါဘူးကူးစက်ခံထားရတဲ့လူနာသစ်တွေရဲ့အခြေအနေနဲ့ရလဒ်တွေဘယ်လိုရှိသလဲဆိုတာသိရဖို့သက်ဆိုင်ရာနိုင်ငံတွေစီကသတင်းအချက်အလက်တွေကျွန်တော်တို့တောင်းထားပါတယ်
WHO ဘက်ကအကူအညီတွေပေးနိုင်ဖို့ရောဂါကူးစက်ခံထားတဲ့နိုင်ငံတွေအနေနဲ့လည်းပွန့်ပွန့်လေးလေးနဲ့သတင်းတွေပွေးများဖို့အသိကိုအရေးကြီးပါတယ်လို့ဒေါက်တာတက်ဒရိုကပြောပါတယ်
။ This signals show the importance of
ရောဂါကိုရောက်လာနိုင်တဲ့ပေါ်နိုင်ငံအားလုံးပြင်ဆင်ထားဖို့အသိကိုအရေးကြီးပါတယ်။ကျူနာတွေကိုစေနာမေတ္တာထားပြီးတိခါရှိရှိဆက်ဆံဖို့ကျန်းမာရေးဝန်ထမ်းတွေကိုအကောက်အွယ်ပေးဖို့နဲ့ယောဂပိုးတွေရှေ့ဆက်မကူးဆက်အောင်ကောက်ွယ်ဖို့လိုပါတယ
်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ် FIU Herbert Waltham စီကောလိပ်ပါမောက်ခအေလင်းမာတီကတော့တချို့အစိုးရတွေရဲ့တုံ့ပြန်မှုတွေမတူညီကြဘူးလို့ Skype ကနေခုလိုပြောပါတယ်။
Some governments have been more strict.
အချို့အစိုးရတွေကပိုတင်းကျပ်ပြီးတချို့ကတော့တိတ်မတင်းကျပ်ပါဘူး။တချို့ကကုန်သွယ်ရေးကန့်သတ်ချက်တွေထားတယ်။တချို့ကခီးသွားလာရေးပိတ်ပင်တာမျိုးတွေလည်းရှိတယ်လေ။နေရာဒေသမျိုးမျိုးကတက်ဆိုင်ရာအစိုးရရဲ့လုံနိုင်တဲ့စွမ်းအားပေါ်မှာမူတည်ပြီးအဲ့ဒီကန့်သတ်ပိတ်ပင်မှုတွေကလည်းကွဲပြားကြပါတယ်
။ခီးတဲ့3500လိုက်ပါလာတဲ့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးချခွဲပြီးတော့ဆက်ကတ်ထားတဲ့ Diamond Princess အပျော်စီးစိန်ခံတင်မောကြီးပေါ်မှာတော့ထင်ထားတာထက်ပိုပြီးတော့ယောဂါကူးစက်ပြန့်နှံ့ခဲ့တယ်လို့ WHO ကမာရေးအရေးပေါ်အစီအစဉ်ရဲ့ညွှန်ကြားရေးမှူးမိုက်ကယ်ရိုင်းကပြောပါတယ
်။ Some unfortunate event occurring on the ship and
UCHPD ရဲ့ကာဝေးစီးထွက်လို့တဲ့နေရာမှာကျွန်တော်တို့အားလုံးယူနီမြုံနိုင်ခြင်းပါတယ်။ဒါပေမဲ့အခုလက်ရှိမှာလူတွေနေထိုင်မကောင်းဖြစ်နေတာပါ။လက်ရှိကျမကြီးစနစ်ကလည်းအားနည်းနေပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ယူနီမြုံနိုင်မှုတွေကိုချိန်ခွင်ရှာညှိတဲ့အနေနဲ့အားနည်းနေတဲ့ကျမကြီးစနစ်မှာအရင်ဆုံးအသုံးပြုဖို့လိုပါတယ်။ဒီကိစ္စပြီးမှပဲကာဝေးစီးထွက်လို့တဲ့ကိစ္စကိုတခြားကန္တာတွေလို့လောက်ကင်ရမှာပ
ါကိုရိုနာဗိုင်းရပ်စ်ကကိုယ်စီထုတ်လို့ဖို့အရေးကြီးနေပေမဲ့လက်ရှိမှာထိတ်တန့်ဦးစားပေးလိုအောင်မဲ့ကိစ္စတော့မဟုတ်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်မိုက်ကယ်ရိုင်းကပဲအခုလိုပြောပါတယ
် We all want to invest in the vaccine as a long term solution
ဒီမောမှာယောဂကူးစက်ပြန်နှံ့သွားတာကတော့တော့အကန့်ခေးတာပါဂျပန်အစိုးရရောသူ့နိုင်ငံသားတွေပြန်ခေါ်ကြတဲ့တက်ဆိုင်ရာအစိုးရတွေကလည်းဒီမောကိုလိုက်ပါခဲ့ကြတဲ့ခီးတဲ့တူးချင်းစီကိုတင့်တော်တဲ့နီလန်းနဲ့ဆက်ဆောင်ကြည့်နေပြီးယောဂလက္ခဏာတွေ့ရင်လိုအပ်တဲ့ဆောင်ရှောက်မှုတွေရအောင်လုပ်ပေးကြမယ်လို့ယုံကြည်ပါတယ်။ယောဂကူးစက်ထားတာမျိုးတွေမတွေ့ရဘူးဆိုရင်လေသူတို့ရဲ့လူမှုအတိုင်းဝိုင်းနဲ့ပြန်ပြီးတော့ကုလူဆက်ဆံသွားနိုင်ကြမှာပါ
။ FIU စီကောလိပ်ကအလင်းမတ်တီကလည်းကာကွယ်ရေးထုတ်လုပ်ဆန္ဒမဲ့လုပ်ငန်းအကြောင်း Skype ကနေတင်ခုလို့ရှင်းပြပါတယ်
။ We have to make sure that vaccine doesn't hurt you.
ကာကွယ်ဆေးကြောင့်ကူးစက်ဖြစ်တာမျိုးမဖြစ်အောင်လုပ်ရမှာပါ။ကာကွယ်ဆေးကအန္တရာယ်ကင်းရလားဆိုတာကိုလေလေ့လာရမယ်လေ။ဒါကအချိန်ယူရမယ်လေ။စီရင်ဝင်နှန်းတွေနဲ့ဆေးကိုစမ်းတက်ဖို့တလကနေ3လအထိကြာနိုင်ပါတယ်။နောက်ပြီးကာကွယ်ဆေးထိုးထားတဲ့လူတွေအနေနဲ့ရောဂါတွေတွေနဲ့ဆက်ဆံတဲ့အခါမှာကူးစက်မှုရှိမရှိဆိုတာမျိုးကိုလည်းစောင့်ကြည့်ရမယ်လေ
။ကိုရိုနာဗိုင်းရပ်စ်ပေကစပြီးတော့ကူးစက်ပြန့်နှံ့ခဲ့တယ်လဲဆိုတာအတိအကျမသိရသေးပေမဲ့အမေရိကန်အစိုးရကတော့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထုတ်လုပ်နိုင်ဖို့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီတစ်ခုနဲ့ဆွေးနွေးနေပြီဖြစ်ပါတယ်ရှင်။
လက်ရှိအောက်ခိုင်လိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းတောင်းဆိုပေးခဲ့တာအဲဒီကြောင်ရက်ပိုင်းအတွင်း6နှစ်ပြင်ပြပြီးတော့မှဖြစ်ပါလေဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအောက်ခိုင်လိုက်စားမှုဘယ်လောက်ထိလျော့ပါသွားပါပြီလဲလမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကြီးကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတိုင်းရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932328255လေး email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါညာ
။ VOA ရဲ့ဗုဒ္ဓနေ့အစီအစဉ်ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။နိုင်ငံအချင်းချင်းကြားဖြစ်ပွားမှုတွေကိုဖြေရှင်းရတဲ့ဖီလစ်ဂျက်ဆပ်အပြည့်ပြည့်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲကိုလာမယ့်ဧပြီလအတွင်းဝါရှင်တန် DC မှာကျင်းပတဲ့အခါမှာဒုတိယအကြိမ်ဖြစ်မြန်မာနိုင်ငံကိုစားပြုသွားရောက်ရှင်ပြိုင်ဖို့မန္တလေးတက္ကသိုလ်ဥပဒေကြောင့်သာတင်ကိုရွေးချယ်လိုက်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့အသွင်တိုင်းအင်္ဂါနေ့ကရန်ကုန်အမေရိကန်စင်တာမှာပြုလုပ်ခဲ့တဲ့အပြည့်ပြည့်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲအကြောင်းကိုစီသူကပြောပြမှာပါရှင်။
နိုင်ငံတကာကဥပဒေပညာကျောင်းသားတွေနဲ့ရှင်ပြိုင်အမယ်တရုတ်ပြတရားခွင်ပြိုင်ပွဲအတွက်ပြည်ရင်းတက္ကသိုလ်ခုနှစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်ရန်ကုန်ရှိပိုင်းတက္ကသိုလ်မန္တလေးတက္ကသိုလ်ပသိမ်တက္ကသိုလ်မကွေးတက္ကသိုလ်နဲ့ရတနာပုံတက္ကသိုလ်ကဥပဒေပညာဌာနကျောင်းသားတွေရှင်ပြိုင်ခဲ့ကြရမှာမန္တလေးတက္ကသိုလ်အသင်းကအနိုင်ရခဲ့တာပါ2019ခုနှစ်ကမြန်မာကိုစားပြုသွားရောက်ရှင်ပြိုင်ခဲ့သူအာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံပြိုင်ပွဲရဲ့ကြီးကြပ်သူလည်းဖြစ်တဲ့မတ်ရွှေကြီးတန်းထိုင်ဝင်းကအခုလိုနိုင်ငံတကာတရုတ်ပြတရားခွင်ပြိုင်ပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါရစေ။
ဒီနေ့ဆက်လုပ်ဖြစ်ခဲ့တာပေါ့နော်အဓိကဒီ international law နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီ knowledge ပိုင်းအရင်နေတယ်ပြီးတော့ဒီ ICJ court တို့ဘာလို့မှအခုလိုမျိုးဒီအခုလက်တလောဖြစ်နေတဲ့ကိစ္စရဲ့တယ်လို့ပြန်နှက်ထိလိုက်ခါမှလည်းတကယ်တကယ်နိုင်ငံဘက်ကနေပြီးတော့ရက်တည်ပြီးမဲ့လို့အကြေရှာပါရယ်ပေါ့နော်အဲ့တော့ဒီအခုဒီအခုဒီကျောင်းသားကျောင်းသူတွေကနေပြီးတော့အဲ့လိုမျိုး international law စီထပ်ထွက်လာဖို့အတွက်ဒီနေ့ပွဲကိုဆက်လုပ်ဖြစ်တာပေါ့နော
်ပထမချိန်လုံးကပြည်ရင်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တက္ကသိုလ်တင်းကတွားရောက်ရှင်ပြန်ခဲ့တာပါဒီနေ့မှာပြိုင်ပွဲအတွက်လေ့ကျင့်ရေးအစီအစဉ်တွေကိုမနစ်ကထပ်ပိုကောင်းအောင်စီစဉ်ထားတယ်လို့2019မှာတွားရောက်ရှင်ပြန်ခဲ့တဲ့အာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဥက္ကဋ္ဌကိုစီယာနိုင်ကပြောပါတယ်
ကျွန်တော်ယနေ့ကဆိုလို့ရှိရင်အဖွဲ့ဝင်အား၄ဖွဲ့အားရှိရယ်ပြီးတော့ကျွန်တော် training session တွေကလည်းပြိုင်ပွဲမပြိုင်မီတစ်လအလိုလောက်မှာကျွန်တော်ရရှိခဲ့ရအောင်နော်ဒီနေ့ကျတော့ကျွန်တော် training session တွေကို3လအလိုလောက်ခဲ့ကျွန်တော် training session တွေကိုအပတ်တိုင်းနေပါတော့ကျွန်တော် American Center မှာကျင်းပပြီးပေးခဲ့တယ်ကျွန်တော် training session တွေကလည်းဒီ public international law အကြီးကြီးဆိုင်ရာဥပဒေရယ်ပြီးတော့စကားပြောဆိုင်ရယ်နောက်ဒီ challenge ချက်တွေကိုရေးသားပိုင်းနဲ့ဆိုင်ရယ်ဆိုင်ရယ်အကုန်လုံးပေါ့နော်ကျွန်တော်ဒီထိထိရောက်ရောက်နဲ့တေချာပေးခဲ့ချစ်တဲ့အတွက်ကြောင့်မို့သူတို့တေချာလုံနိုင်မလို့ကျွန်တော်ယုံကြည်ပါ
အဘိဗီဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲ Philip C. Jessup International Law Moot Court Competition ကို1959ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့မနစ်ကဧပြီလကမှမြန်မာနိုင်ငံကိုစားပြုအဖွဲ့ကအမေရိကန်နိုင်ငံ Washington DC မှာပထမဆုံးတွားရောက်ရှင်ပြိုင်ခဲ့ကြတာပါမနစ်ကပြိုင်ပွဲမှာတော့နိုင်ငံတစ်ခုကြားအငင်းပွားကြတဲ့နှွားရိုင်းပိုင်ဆိုင်မှုပြဿနာကိုတရုတ်တူရှင်ပြိုင်ခဲ့ကြရပြီးတော့ဟန်ဂေရီနိုင်ငံကိုစားပြုဥပဒေကြောင်းသားများအသင်းကအနိုင်ရရှိခဲ့တာပါဒီနေ့မှာတော့ Helian Hyacinth ဗီတာပန်းတစ်မျိုးရဲ့နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားမှုပြဿနာကိုအတွင်တူတရုတ်ပြတရားခွင်ပြိုင်ပွဲရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူပြောပြခဲ့တာပါရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ဥကျော်ဆန်သားရဲ့မြန်မာရေးသုံးသက်ချက်လူထုကြံမာရေးနဲ့အားကစားသတင်းလာအစီအစဉ်တွေနှာစင်ကြရဖို့ရှိပါတယ်အခုပုံရုံးနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင်ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်ကဖြီးတဲ့ရာနဲ့ချီကိုဒီကနေ့စတင်ကန့်ဆင်းခွင့်ပြုလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့မှဆိုးရိမ်မှုနဲ့ဖေဖော်ဝါရီ9ရက်နေ့ကတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess သင်္ဘောကြီးပေါ်ကခရီးသည်900လောက်ကိုဒီကနေ့ကန့်ဆင်းခွင့်ပြုလိုက်တာပါတချိန်ထဲမှာပဲတရုတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ2004ယောက်ရှိသွားပြီလို့တရုတ်ဆိုရကကြေညာပါတယ်ဒါကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူကလည်းနောက်ထပ် 1,949 ယောက်ရှိတဲ့အတွက်တရုတ်နိုင်ငံမှာစုစုပေါင်း69နေသူ9400ကျော်သွားပါပြီ။ရာဇဝတ်ပြစ်မှုအမျိုးမျိုးနဲ့ပြစ်ဒဏ်ကြားခံနေရသူတချို့ကိုသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အဲဒီထက်မှသမ္မတဟောင်းဘရက်အိုဘားမားရဲ့လက်လက်သွားတဲ့အထက်လွှတ်တော်အမတ်နေရာကိုရောင်းစားဖို့ကြိုးစားခဲ့သူအုပ်ချုပ်ရေးမှူးဟောင်းတစ်ယောက်လည်းပါဝင်ပါတယ်။ကမ္ဘာတဝန်းဗန္ဒာရေးဆိုင်ရာပထမမှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့ရဲ့စောင့်ကြည့် grey list စီးရဲနဲ့မှမြန်မာနိုင်ငံထည့်သွင်းခံရဖို့ရှိနေတယ်လို့ writers သတင်းတစ်ပုဒ်ကဖော်ပြလိုက်ပါတယ်။ပြင်တဲ့အခြေစိုက်ဗန္ဒာရေးဆိုင်ရာအရေးယူမှုလုပ်ငန်းအဖွဲ့ FATF ကဘာရီမျိုးတော်မှာကနဦးစီဝေးပွဲလုပ်ပြီးရင်တောက်ကြနေကြညာမယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံမှာငွေဝေမဲ့ခဝါချမှုအကြမ်းဖက်ဝါဒီတွေအပေါ်ငွေကြေးထောက်ပံ့မှုတွေကိုတိုက်ဖျက်ဖို့လိုအပ်တဲ့လုပ်ဆောင်ရွက်ချက်တွေကိုအပြည့်အဝလုပ်ဆောင်ခြင်းမရှိဘူးလို့ FATF အဖွဲ့ကတွေးရှိထားကြောင်းဒီကိစ္စကိုသိရှိတဲ့သတင်းစင်းမြစ်နှစ်ခုက Writer သတင်းဌာနကိုပြောကြားထားတာဖြစ်ပါတယ်။ငွေမဲ့ခဝါချမှုတိုက်ဖျက်အောင်မြန်မာနိုင်ငံရဲ့အရေးယူဆောင်ရွက်ရမယ့်အစီအစဉ်တွေကိုပြည့်မီအောင်ဆောင်ရွက်ခြင်းမရှိတဲ့အတွက် Grey List စောင့်ကြည့်စည်းရင်းတဲ့ထည့်သွင်းခံရမှာဖြစ်တယ်လို့ပြောပါတယ်ရှင်။ဖေဖော်ဝါရီ19ရက်ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒက်စတာဝင်းဒီရက်ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.